ဂါဇာကဆေးရုံတွေနာမှာရာနဲ့ချီတဲ့အလောင်းတွေပါဝင်တယ်လို့ပြောတဲ့အစုလိုက်ပြုံလိုက်မြှုပ်နှံထားတာတွေနဲ့ပတ်သက်ပြီးတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ဂါဇာကနက်ဆန်နဲ့ရှီဖာဆေးရုံတွေမှာနဲ့ဖုံးကျင်တဲ့ဝိုင်းမှာအမျိုးသမီးတွေကလေးငယ်တွေနဲ့အသက်ကြီးရွယ်ကြီးတွေပါဝင်တဲ့အလောင်းရာပေါင်းများစွာပါဝင်တဲ့အစုလိုက်မြှုပ်နှံထားတဲ့နေရာတွေတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိတ်ပူကြောင်းလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကကြီးညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ဒါ့အပြင်ဒီကိစ္စအတွက်ကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိအောင်လုပ်ဖို့လိုသလိုဒါဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုချိုးဖောက်မှုရှိမရှိဒီကြားလွတ်လပ်စွာတည်တည်ချာချာချက်ချင်းစုံစမ်းစစ်ဆေးရမှာဖြစ်ပြီးစုံစမ်းစစ်ဆေးသူတွေကိုလည်းဒီလိုမြှုပ်နှံထားတဲ့နေရာတွေစီကိုအတားအဆီးမရှိတောရောက်ခွင့်ပေးဖို့လိုတယ်လို့ပြောပါတယ်။အောက်တိုဘာ9ရက်ဟာမတ်စ်တွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အစ္စရေးရဲ့ဂါဇာတိုက်ခိုက်မှုတွေအတွင်းအစ္စရေးတပ်တွေဟာဂါဇာကဆေးရုံတွေကိုထပ်တလဲလဲစီးနင်းခဲ့တာပါ။အစ္စရေးကဟာမတ်စ်တွေဟာဒီဆေးရုံဝင်တွေကိုသူတို့ရဲ့ကုကဲရေးဌာနတွေဖြစ်အသုံးချနေတယ်လို့ဆက်ဆွဲတယ်လို့ဒီဆေးရုံဝင်တွေနားမှာပဲဟာမတ်စ်တွေကအစ္စရေးတပ်စခန်းတွေကိုထိမ့်သိမ်းထားတယ်လို့ပြောပါတယ်။